ထိုင်းမြန်မာနယ်စပ်ဒေသတွေမှာထိုင်းလူကုန်ကူမှုတက်ချက်ရေးအဖွဲ့နဲ့နေကားကောင်တက်တဲ့ပူးပေါင်းပြီးလူမောင်ကိုပွဲစားတွေနဲ့ရာနဲ့ချီချီတဲ့တရားမွေမြန်မာနိုင်ငံသားတွေကိုဇက်တိုက်ဖမ်းဆီးနေရမှာတက်ပြီးနဲ့ဆုံခလာပြီးနဲ့ကာချနာဗူရီပြည်နယ်တွေမှာမြန်မာနိုင်ငံသားတွေဂျွန်လ၁၀ရက်နဲ့၁၁ရက်နေ့မှာပဲရာကနန်းနဲ့ဖမ်းမိကြပါတယ်ဒီသတင်းကိုကျွန်မမအေးမှာပြောပြပေးမှာ ဖမ်းမိခဲ့တယ်လို့တက်ခရိုင်ထဲမှာပဲနှစ်ရက်အတွင်းမြန်မာတွေဖမ်းမိတာလူတရာကျော်ရှိသွားပြီဖြစ်ပါတယ်မြန်မာနိုင်ငံသားတွေဟာစာဝတ်နေရေးနဲ့လောက်ကန်အခက်အခဲတွေကြောင့်ကိုဝင်လာရင်ဖမ်းမိကြတာဖြစ်တယ်ဆိုပြီးအေးစီလို့တမကူညီဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ်အဲတတိယချောက်လာတောင်းနေတဲ့ကဘာတင်အဲဖြစ်စဉ်ဖြစ်တာတော့ဌာနမှာနေကြမေလမဆိုတဲ့ဒီဟ ခုနှစ်ဦးကဖမ်းမိကြတော့နေသားပေါင်းတက်ဒီအမှတ်345တက်ဖွဲ့ရဖမ်းမိတယ်လို့သိရပါတယ်အခုလက်ရှိဖမ်းသိထားပါတယ်သူတို့ကတော့ကျွန်တော်တို့ဒီထိုင်းနိုင်ငံနဲ့ကိုအလုံးလုံးကိုကျွန်တော်တို့ဒီအောက်လန်းနေရနေပြီးတော့ခိုးဝင်တဲ့မြန်မာနိုင်ငံသားတွေဖြစ်ပါတယ်ကျွန်တော်နေ့စဉ်ရက်ဆက်နေပါအဖမ်းခံထိနေတယ်ခိုးဝင်နေနေ့တိုင်းလို့လို့မိနေတယ်ဒါအောင်လည်းထပ်ထပ်ပြီးတော့ခိုးဝင်လာကြတယ်အဲကျွန်တော်တို့အခြေအနေကြီးကထိုင်းမြန်မာနိုင်ငံထဲမှာလည်းဘလို့မှဆိုဆိုရင်တော့ရက်တီလို့မရတော့ဘူးသောင်းဝင်နေပြီပို့ပို့ပြီးတော့ချက်တဲလာပြီးတော့တချို့ဆိုရင်ကျွန်တော်တို့ခမင်းစားဖို့တော့ခက်ခဲလာတဲ့နေသားတွေဖြစ်လာပြီးတော့ဒီထိုင်းနိုင်ငံထဲကိုရတဲ့နီးလန်းနေပြီးတော့ကျွန်တော်တို့ဒီဒီမောင်ကိုလန်းနေရနေပြီးတော့ပို့ဝင်နေရပါတော့အဖြစ်တယ်ဟုတ်ကဲ့
ထိုင်းနိုင်ငံအတွင်းတရားမဝင်မြန်မာနိုင်ငံသားတွေစက်တိုက်ဝင်ရောက်လာနေတာကြောင့်ထိုင်းမြန်မာနယ်စပ်ကန့်ချနာဘူရီနဲ့တပ်ပီနယ်တွေမှာလူမောင်ကိုနှိမ်နှင်းရေးကိုထိုင်းအစိုးရကဦးစားပေးလှုပ်ဆောင်နေရမှာဂျွန်လ10ရက်နေ့မနေ့ပိုင်းမှာတော့ကန့်ချနာဘူရီပြည်နယ်နောင်လူနယ်စပ်စစ်စေးရဲတပ်ရင်းကတရားမဝင်မြန်မာနိုင်ငံသား28ဦးနဲ့အတူလူပွဲစားထိုင်းနိုင်ငံသား2ဦးကိုလည်းဖမ်းဆီးလိုက်ပါတယ်ဒီဖြစ်စဉ်မှာတော့လူပွဲစားတွေကမြန်မာနိုင်ငံသားတွေကိုဘန်ကောက်မြို့အထိပို့ဆောင်ကားအဖြစ်တဦးကိုထိုင်းဘက်ဝင်2000နဲ့ပို့ဆောင်ပေးနေတာဖြစ်ပါတယ်နေဆက်ကနေဝင်လာတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံသားလူမောင်ကိုသမား2ဦးကနေဆက်နေအိမ်တစ်လုံးမှာထိန်းသိမ်းထားပြီးမှအတုတ်လိုက်ဘန်ကောက်မြို့ကိုပို့ဆောင်ပေးနေတာကိုလူကုန်ကူးမှုရဲတပ်ဖွဲ့ကလိုက်လံစုံစမ်းထောက်လန်းခဲ့ပြီးဖမ်းဆီးခဲ့တာဖြစ်ကြောင်းနောက်လူရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ထိုင်းမလေးနယ်စပ်ဆုံကလခရိုင်မှာလည်းလူမောင်ကိုသမားတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေတပတ်အတွင်းယာနဲ့ချီပြီးဖမ်းဆီးလိုက်ပါတယ်။အခုဆိုရင်ဆုံကလခရိုင်ထဲကအချုပ်တင်မှာမြန်မာနိုင်ငံသားတွေနဲ့ပြည်နေတယ်လို့လည်းရှေ့ပြောင်းအလို့သမားအခွင့်ရေးခွင့်ရဲရဲဟဲ့ရံမျိုးတာဝန်ခံဥပကြီးကအခုလိုပြောပါတယ်။
ရက်ဆက်လိုလိုပဲသူကဖမ်းပြလိုက်တာလေဟုတ်ကဲ့ဒီကိုပဲရောဂါကြောင့်သူတို့ကနေပြီးတော့နေဆက်ကိုပြန်ပို့ဖို့ဆိုတာကလည်းနေဆက်ပိုက်ထားတော့အတိတ်ကဒီအချုပ်ထဲမှာဟောကျွန်တော်တို့မြန်မာအလို့သမားတွေအတွက်အထက်ကြီးတော့အများကြီးဖြစ်ကြတာပေါ့
မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုနဲ့စီးပွားရေးအခက်အခဲတွေနဲ့ဆေးအုပ်ချုပ်ရေးကောင်စီကအဖမ်းဆီးတွေကြောင့်အင်းဒီနာချင်းထိုင်းနိုင်ငံတွင်ဒီလပိုင်းတွေအတွင်းနေ့စဉ်ရက်ဆက်ဆိုသလိုခိုးဝင်လာနေမှုတွေဖြစ်လာပြီးအခုဆိုရင်လူဦးရေ3000ထက်မနည်းဟာထိုင်းအနာပိုင်းတွေရဲ့ဖမ်းဆီးမှုကိုခံထားရပါတယ်ရှင်